ကဲဒေါက်တာချောင်မြင့်ခင်ဗျာကျွန်တော်တို့ဒီကြောက်ကက်ကင်စာဖြစ်ပွားမှုအနေအထားပေါ့ဆရာနော်မြန်မာနိုင်ငံမှာဘယ်လိုအခြေအနေရှိလဲဆရာကြီ
းကျွန်တော်တို့နိုင်ငံမှာကတော့အခုပို့ပြီးတော့အဖြစ်များလာတော့တွေ့ရပါတယ်ကင်ဆာတွေအားလုံးရဲ့အဲနှစ်ရာခိုင်နှုန်းလောက်ဖြစ်တယ်ပေါ့နော်ယောက်ျားဒီမှာပို့ပြီးဖြစ်တာများတော့တွေ့ရပါတယ်နော်အသက်အပိုင်းခြားနဲ့ပြောမယ်ဆိုရင်တော့ကလေးတွေမှာလည်းဖြစ်တယ်အသက်15နှစ်အောက်ပေါ့နော်နောက်လူကြီးပိုင်းမှာဆိုရင်တော့အသက်ကြီးပိုင်းတွေမှာပို့ဖြစ်တာများပါတယ်အဲ့တော့60 80အရွယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီယောဂါကဘာကြောင့်ဖြစ်ရလဲဆရာကြီ
း3ပိုင်းရှိမယ်ပေါ့နံပါတ်1ကတော့မျိုးရိုးဗီဇပေါ့နောက်နံပါတ်2ကတော့ကျွန်တော် lifestyle လို့ခေါ်တဲ့နေထိုင်တဲ့ပုံစံစနစ်နဲ့ဆက်နွယ်နေတယ်ပေါ့နော်နောက်နံပါတ်3ချက်ကတော့ occupational hazard လို့ခေါ်တဲ့ဒီအလုပ်ခိုင်နေတဲ့ဆက်နွယ်နေတယ်ပေါ့အဲ့ဒီတဲမှာမျိုးရိုးဗီဇနဲ့ပတ်သက်လို့မိဘတွေညီကိုမောင်နှမတွေပေါ့နော်အရင်ဖြစ်ဖြစ်တဝန်းဝဲဖြစ်ဖြစ်ဒီကြောက်ကက်ကင်စာရှိခဲ့ဘူးတဲ့ဆိုရင်သူ့ရဲ့အမျိုးတွေမှာဖြစ်ဖို့အခွင့်အလမ်းနှစ်စားနေသုံးစားအထိပို့ပြီးတော့များပါတယ်။နောက်ကျွန်တော်တို့ဒီ lifestyle လို့ခေါ်တဲ့ဒီနေထိုင်မှုစနစ်နဲ့ပတ်သက်လို့အထူးသဖြင့်ဆေးလိပ်တောက်တဲ့လူတွေပေါ့နော်ပြီးရင်ဆေးရွက်ကြီးသုံးတဲ့လူတွေနောက်တချို့တော့အကြိုက်ခဲကြောက်ဆေးတွေကိုကာလရှည်ကြစွာသုံးဆွဲတဲ့လူတွေနော်ဝိတုယောဂရှိတဲ့လူတွေနော်အဝလွန်ကဲတဲ့လူတွေနော် SH renal disease လို့ခေါ်တဲ့ကြောက်ကပ်အားနည်းပြီးတော့ပေါ့နော်ကြောက်ကပ်တွေပြက်စီးသွားတယ်အားနည်းတယ်ရေရှည်ကြောက်ကပ်ဆင်းနေရတဲ့ဆိုရင်ဒီကြောက်ကပ်ကင်ဆာဖြစ်ဖို့အခွင့်အလမ်းပိုပြီးတော့များပါတယ်နောက်တစ်ခုကတော့အလုပ်ကိုင်းနဲ့ပတ်သက်လို့သူတို့နေ့စဉ်ထိတွေ့နေတဲ့ဒီ chemical တွေပေါ့ဥပမာ battery လုပ်ငန်းတွေနောက်ဒီအင်တုတ်စီထုတ်လုပ်တဲ့လုပ်ငန်းတွေ၊နောက် welding လို့ခေါ်တဲ့ဒီခင်းစော်တဲ့လုပ်ငန်းတွေ၊ဒီလုပ်ငန်းတွေနဲ့တော့နှစ်ပေါင်းများစွာရှည်ကြစွာဖြည့်စေလာတယ်ဆိုလို့ရှိရင်ဒီကြောက်ကက်ကင်ဆာဖြစ်ဖို့အခွင့်အလမ်းတာမန်လူထက်ပိုများပါတယ်။နောက် asbestos လို့ခေါ်တဲ့အပူခံလက်ကာပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းနဲ့ဆက်နွယ်နေတဲ့လူတွေဆိုရင်လည်းဒီကြောက်ကက်ကင်ဆာဖြစ်နှုန်းပိုများတယ်ဆိုတာသိရှိထားပါတယ
်။ဟုတ်ကဲ့ဆရာ။ကာကွယ်ဖို့ဆိုရင်ရောဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
အဓိကကတော့အခုဒီဖြစ်နိုင်မဲ့ဒီအချက်တွေပေါ့နော်ကျွန်တော်တို့ risk factor လို့ခေါ်တာပေါ့ခဏဟာတွေကကျွန်တော်မျိုးရိုးဗီဇာရှိမယ် lifestyle နေထိုင်မှုပုံစံတွေရှိမယ်အလုပ်ခိုင်နေတဲ့ဆက်နွယ်နေတဲ့အတွက်ကြောင့်ဒီထဲမှာပါနေတဲ့ဒီအချက်လက်တွေကိုတတိထားပါမယ်ဒါပေမဲ့ဥပမာအပြင်မျိုးရိုးဗီဇာဆိုရင်တော့ဒါပြောင်းလို့မရတော့ဘူးပေါ့နော်ဒါပေမဲ့အဲ့လိုလူတွေကြတော့အမြဲတမ်းပုံမှန်ပေါ့နော်ကြောက်ကက်ကင်ဆာနဲ့ပတ်သက်ပြီးတော့ check up ပေါ့နော်နည်းနည်းစစ်ဆေးနေရပါမယ်။နောက်တစ်ခုကတော့ဒီနေထိုင်မှုပုံစံကြတော့ဒီမှာဆေးလိပ်တောက်တဲ့လူတွေဆိုရင်ဒါဆေးလိပ်ချက်ဖို့လိုမယ်နော်။ဒါပြင်ပြည်သူယောဂါရှိတဲ့လူတွေဒီပြည်သူယောဂါကိုတေချာထိန်းဖို့လိုတယ်။အလွန်မဲဝါတဲ့လူတွေဆိုရင်ခန္ဓာကိုယ်ရဲ့အလေးချိန်ကိုလျှော့ချဖို့လိုတယ်။ကြောက်ကက်ပျက်စီးပြီဆိုရင်တော့မဖြစ်မနေဆေးရမယ်ဆိုရင်တော့လေအချင်းချင်းကြရင်တော့ဖြစ်လာမှာပဲပေါ့နော်။နောက်တစ်ခုကဒီအလုပ်ကိုင်းနေမှာဆိုရင်လေရှိနေတဲ့ chemical တွေ non ဓာတုပစ္စည်းတွေဟာခန္ဓာကိုယ်နဲ့တိုက်ရိုက်ထိတွေ့နေမယ်ဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်တက်နေတဲ့လောက်ကင်ွယ်တဲ့အချိန်မှာသတိထားဖို့လိုရင်ဒီလိုစိုက်ဖို့တိုးပါလေ
ဟုတ်ကဲ့အခုလိုဒီကာကွယ်တဲ့ကြားတွေကမကောင်းလို့ယောဂဖြစ်လာခဲ့တယ်ဆိုတော့ဒါမှမဟုတ်လည်းမကာကွယ်နိုင်ခဲ့လို့ပေါ့နော်အဲ့တော့ယောဂဖြစ်လာရင်ကြောက်ကကင်ဆာကိုစောစောသိဖို့ကအရေးကြီးတဲ့အခါကျတော့စောစောသိနိုင်မှုဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့သတိထားစောင့်ကြည့်ဖို့လိုမလဲဆရာ
စီလံကြောင်းမှာယောဂတကုတ်ကုတ်ဖြစ်ပြီဆိုရင်ပေါ့နော်ဥပမာရင်ယောဂဆိုတာဒီကင်ဆာလည်းဖြစ်ခြင်းဖြစ်မယ်စီလံကြောင်းမှာပိုးဝင်လို့ပဲဖြစ်ခြင်းဖြစ်မယ်စီလံကြောင်းမှာကြောက်ပြီးရှိလို့ပဲဖြစ်ခြင်းဖြစ်မယ်တော့အဲ့လိုအကြောင်းကြောင်းနေကြောင်းဆိုရင်စီထဲမှာတွေးပါတတ်ပါတယ်တော့စီထဲမှာတွေးပါတာကတော့ဒီကြောက်ကက်ကင်ဆာလို့တော့တစ်ဖြစ်ချပြောလို့မရပါဘူးလေဒီကြောက်ကက်ကင်ဆာလူနာတွေရဲ့90ရာခိုင်နှုန်းကစီထဲမှာတွေးပါတဲ့လက္ခဏာတွေနဲ့လာတတ်ပါတယ်နောက်တချို့လူနာတွေပေါ့နော်40ရာခိုင်နှုန်းကနေ90ရာခိုင်နှုန်းတော့ခါနာပြီးတော့လာတတ်ပါတယ်။ဒါကြောင့်ခါနာရယ်ဆိုလို့ရှိရင်ပေါ့ပေါ့တန်တန်မထားနိုင်ပါဘူး။တချို့ကတော့ခါနာရယ်ဆိုရင်ဩယွယွနာရယ်ထင်ပြီးအကြိုက်ခဲပြောက်သေးသေးတွေတောင်းမယ်။လိမ့်သေးသေးတွေလိမ့်မယ်။အဲ့လိုနဲ့ခဏတော့တက်တာသွားမယ်။ဒါပေမဲ့အထင်းမှယောဂါတော့ဆက်ဖြစ်နေမှာပဲ။ဆိုတော့ဒါမျိုးတွေဆိုရင်သူကနောက်ကျတတ်ပါတယ်။နောက်တချို့ကျတော့အဲ့မှာအလုံးကြီးစမ်းပြီးတော့မှဆရာဝန်ကြီးရောက်လာလေအဲ့လိုအလုံးစမ်းပြီးတဲ့လူနာတွေကတော့ဒီကြောက်ကက်ကင်ဆာသမားတွေမှာဆိုရင်ရာနှုန်း30လောက်ပဲရှိပါတယ်။ဒါတချို့လူနာတွေကြတော့သိပြီးတော့ယောဂအဆင့် ပြင်းထန်သွားတဲ့အတွက်ကြောင့်ယောဂရှိမှတော့မသိဘူးဒါပေမဲ့အစားအသောက်တွေပြတ်လာမယ်ခန္ဓာကိုယ်လေးချိန်တွေညော့လာမယ်ကိုယ်လုံးကြီးကျောင်းလာမယ်ခြေထောက်တွေညောင်းလာမယ်နောက်ခန္ဓာကိုယ်နှက်မှာအကျိတ်တွေစမ်းမိလာမယ
်ဟုတ်ကဲ့အခုလိုလက္ခဏာတွေဖြစ်လာပြီးတော့ဒီယောဂကိုလည်းဆုတ်ဖြတ်နိုင်ပြီပါဆရာနော်အဲ့ဒါဆိုရင်ကုသမှုပိုင်းအောင်ဘယ်လိုရှိလဲဆရာလေ
အဲပထမဆုံးကတော့ဒီလိုလက္ခဏာတွေနဲ့လာပြီဆိုရင်ကြောက်တက်ကင်ဆာလားဒီစီလန်းကြောင်းမှာတခြားယောဂါတွေကြောင်းပဲလားခွဲခွဲခြားခြားသိနိုင်ဖို့အတွက်တက်ခွဲစစ်ဆေးမှုတွေပြုလုပ်ရပါမယ်အဲ့ဒီမှာအရေးကြီးဆုံးကတော့ဓာတ်မှန်ပါပဲအာထဆောင်းလို့ခေါ်တဲ့ဒီဗီဓာတ်မှန်ပေါ့နော်စောစောစီးစီးသိနိုင်ပါတယ်နောက်ဥသက်ပို့ပြီးတော့ကောင်းတာကတော့ကွန်ပျူတာဓာတ်မှန်လို့ခေါ်တဲ့ CT scan နောက် MRI အဲ့ဒီဓာတ်မှန်တွေနဲ့ကြိုက်ကြည့်လိုက်မယ်ဆိုရင်ယောဂါရဲ့အဆင့်ကိုအတိမ်နဲ့ယောဂါပြန့်နေပြီလားကြောက်ကမှာပဲရှိနေသေးသလားပြီးစိတ်ပြီးနိုင်ပါလေ
ဟုတ်ကဲ့ကုသမှုအပိုင်းအောင
်အဓိကတော့ဒီကြောက်ကကင်ဆာမှာအခုကုသတဲ့နည်းအများကြီးရှိပါတယ်အဲ့ဒီထဲမှာမှခွဲစိတ်ကုသတဲ့နည်းကတော့အထူးရောက်ဆုံးအကောင်းဆုံးပါပဲဒါကလည်းယောဂါကိုစောစောသိတဲ့နိုင်ဆိုရင်ကျွန်တော်တို့ထုံနိုင်တဲ့အနေထားရှိတယ်ဆိုလို့ရှင်အကောင်းဆုံးပါပဲဒါပေမဲ့တချို့သောလူနာတွေမှာသူတို့ကအဆင့်အရန်ကိုလွန်ပြီးတော့မှရောက်လာတဲ့လူနာတွေကြတော့ဒီခွဲစိတ်ကုသဖို့ကမဖြစ်နိုင်တော့ဘူးအဲ့လိုလူနာတွေမှာလည်းဒီကီမိုသီရပီအင်မျူနိုသီရပီတို့ခေါ်တဲ့ဒီဆေးသွင်းပြီးတော့ကုသတဲ့နည်းတွေနောက်တစ်ခုကတော့ဒီဓာတ်ရောင်ကြီးနဲ့ကုတဲ့နည်းပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ